ဘယ်နိုင်ငံမှာမှလုံခြုံရေးနဲ့ပတ်သက်ပြီးတရားရဂိုင်းနှုံအာမခံနိုင်တယ်ဆိုတာမရှိပါဘူးလို့စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောဆိုလိုက်ပါတယ်။မြန်မာစစ်တပ်နဲ့ BNN စစ်တပ်ဖက်ဆက်ပိုင်းနဲ့ Mintel ဆက်သွယ်ရေးကုမ္ပဏီရဲ့ထိတ်တန်းအရာရှိတဦးလုံခြံခံရလို့တေဆုံးခဲ့ရတာနောက်ဒီကနေ့မှလည်းကျောင်းဆရာမတဦးအသက်ခံခဲ့ရတာစတဲ့ဖြစ်ရက်တွေဇက်တိုက်ရှိခဲ့ပြီးတဲ့နောက်မှာစစ်ကောင်စီဘက်ကအခုလိုတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။ဒီဖြစ်ရက်အပေါ်မှာမိတ်ဆွေလို့ဖော်ကင်ဘက်တွေအပါအဝင် NUG အစိုးရဘက်ကရောဘလို့တုံ့ပြန်ပါသလဲဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းပြောပြပေးပါရှင်
။ဟုတ်ကဲ့ဒီအကျန်းဖတ်မှုတွေဇက်တိုက်ဖြစ်လာတဲ့အပေါ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုမေးရမှာအခုလိုဆက်ရှင်းပြပါတယ
်။ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဟိုမိုင်းတဲကတာဝန်ခံတယောက်တတ်ခံရတဲ့ဖြစ်စဉ်မှာတော့သူကတော့တိတ်ဆုံးပါတယ်။သူ့အမျိုးသမီးကတော့ခုဟိုဆေးရုံမှာရှိတယ်။အခြေအနေတော့ကောင်းပါလေကြာ။ဒီဆရာမကိုပြစ်ခတ်တာနဲ့ပတ်သက်ပြီးလဲကျွန်တော်တို့စုံစမ်းဖော်ထုတ်ရရှိပါတယ်။ဆက်သက်ပြီးဖော်ထုတ်ရမယ့်ဟာလေးတွေရှိပါတယ်။စစ်မှုကျူးလွန်ခဲ့သူများလည်းဖန်ဆီးရမိဖို့ဆောင်ရွက်လျက်ရှိပါတယ်ကြာ။ဒီကတော့ဒီဒီနိုင်ငံမှာမှလုံခြုံရေးနဲ့ပတ်သက်ပြီးတရားရဂိုင်းတို့အာမခံနိုင်တယ်ဆိုတော့မရှိပါဘူး။အထက်လုပ်ငန်းတွေလှုပ်ဆောင်နေတဲ့သူတွေရှိနေကြများကတော့ဒီလုံခြုံရေးနဲ့ပတ်သက်ပြီးတော့ချုပ်ရင်းအားနည်းချက်တချို့တော့ရှိနေဦးမှာမယ်။သို့တော်ဒါတွေကိုကျွန်တော်ဒီလူလူအနေနဲ့ရခင်ရလို့ပဲအသက်ဆိုင်ရာလုံခြုံရေးဖွဲ့အစည်းများနဲ့ပူးပေါင်းဆောင်ရွက်သွားပြီးရင်ပြည်ရင်းရေးချမ်းနဲ့အခြေအနေကိုအကြံဉာဏ်ပြန်လဲရောက်ရှိလာအောင်မယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့လည်း၄စဉ်ကျွန်တော်တို့လည်းတရင်ထုတ်ပြန်လျက်ရှိပါတယ်။ခွင့်ဆက်ခံမိတဲ့တရားခံတွေအများကြီးရရှိပြီးဖြစ်ပါတယ်။အာဂူရေးထောက်ပံ့တဲ့အရေးမြစ်တွေလက်နဲ့ထောက်ပံ့တဲ့အရေးမြစ်တွေကိုလည်းဆက်တောင်းနိုင်အောင်ဆောင်ရွက်လျက်ရှိပါတယ
်။အခုလိုမိုက်တဲဘန်ဒါရဲ့အရာရှိချုပ်နဲ့အငိမ့်စားရေးတဲ့အရာရှိဦးသိအောင်နဲ့ဇနီးအိန်းနာလမ်းလျှောက်နေစဉ်အခုလိုဖြစ်ခံခဲ့ရတဲ့အပေါ်အမည်မဖော်လိုတဲ့မိတ်ဆွေရင်းတူကလည
်းဒီလိုမျိုးအကြောင်းမဲ့တတ်ဖြတ်တာတွေကတော့မကောင်းဘူးပေါ့နော်။အတူတူချင်းမျိုးပေါ်မှာအခုဖြစ်တဲ့နေရာတွေကိုကြည့်လိုက်ရင်အင်းစိန်လမ်းမပေါ်မှာဖြစ်တဲ့အခုခုနှစ်မိုင်တင်းမှုရင်လားဆိုတာပြည်လမ်းနဲ့မလမ်းမကမ်းမှာပဲရှိတယ်။အများပြည်သူရှေ့မှာလောက်တာတွေကနှစ်ဖက်စလုံးအတွက်အနာတရားဖြစ်စေတယ်၊နာကျင်ချက်တွေဖြစ်စေတယ်။ဒီလိုလုပ်တဲ့အလေးထားတွေကိုဆက်ပြီးတော့မလုပ်သင့်ဘူးပေါ့နော်။တကယ်တော့ဒီလူတွေကတနည်းတစ်ဖုံအားဖြင့်တိုင်းရိုက်ပတ်သက်တဲ့လူဖြစ်ခြင်းဖြစ်မယ်၊သွယ်ဝိုက်ပတ်သက်တဲ့လူဖြစ်ခြင်းဖြစ်မယ်။လူတွေကတော့သူ့အဆိုင်ဝိုင်းမှာနေရင်တယောက်နဲ့တယောက်ပတ်သက်မှုတွေကတော့ရှိနေမှာပဲ။အဲ့လိုရှိနေတဲ့လူတွေကိုသူကတစ်ဖက်သက်ဆွဆွဲပြီးတော့လည်းနဲ့အကျန်းဖက်တက်ဖြတ်တာမျိုးဖြစ်နေတာဘူးဆိုတော့ဒီလူတွေကလည်းပြန်ပြီးတော့ခုခံကာကွယ်ဖို့အတွက်သူတို့မှလက်နက်လည်းမရှိဘူးလေဒီလက်နက်မရှိတဲ့ပြည်သူတွေကိုတစ်ဖက်သက်ဆွဆွဲချက်လေးနဲ့တက်ဖြတ်တာတော့ညီမလူအတိုင်းဝိုင်းမှာဒီလိုယဉ်ကျေးမှုတွေလုံပြီးလုံဟန်တွေကိုလုံးဝမဖြစ်ဖို့လာဖို့အဆုံးသတ်သွားဖို့ဖြစ်စေချင်ပါတယ
်ဒါအပြင်နောက်အမည်မဖော်လိုတဲ့ဦးသိန်းအောင်ရဲ့လုပ်ဖော်ကင်ဘက်တူကလည
်းဟောကျွန်တော်စိတ်မကောင်းတော့ဖြစ်ရတာပါဗျာကျွန်တော်တို့ကဟိုလုပ်ဖော်ကင်ဘက်တီဟိုတူတူလှုပ်လာလေဘာပြောသူနဲ့ဆိုရင်ကျွန်တော်ဟိုအစအရေကပေါ့အတူတူလှုပ်လာခဲ့တာဆိုတော့ဟိုဒီလိုမျိုးကြီးဖြစ်သွားတယ်ဆိုတော့ကျွန်တော်တော်တော်လေးတော့ကျွန်တော်စိတ်မကောင်းဖြစ်ရတာပေါ့ရှောက်ရတယ်ပေါ့နော်ကျွန်တော်ယုံတော့မယုံဟုတ်ဟုတ်ဖြစ်လာပေါ့နော်ဘာလို့တော့ကျွန်တော်ဒီအပိုင်းနဲ့သူ့ဖုန်းခေါ်တယ်ဖုန်းခေါ်တော့သူမကင်တော့နေမကောင်းဖြစ်တာနဲ့တူတယ်ပေါ့နော်ကျွန်တော်ထင်တော့နောက်ကျမှဒီလိုမျိုးဖြစ်တယ်ဆိုတော့အီးတော့ရုံတော့မရုံသူကလှုပ်တာကင်တာလေးတော်ပါတယ်လူလည်းအေးလည်းအေးပါတယ်စိတ်မကောင်းဖြစ်ရတာပေါ့ဗျာ
ဒီပေါ် NUG အစိုးရလူခွင့်ဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းကတော့
အခုဒီကိစ္စနဲ့ပတ်သက်လို့ဘတူရီကကျူးလွန်ပြီးတော့ဘာကြောင့်ကျူးလွန်လဲဆိုတဲ့အကြောင်းအရာတွေကတော့ပြောစရာအများကြီးရှိနေပါတယ်အခုတည်းကအဖြေမထုတ်နိုင်သေးပါဘူးဟုတ်ပဲဒီပဲဆိုဆွဲရလည်းရှိသလိုတချို့ကတော့ဒါကတော့ငွေကြီးကြီးအရှုပ်ထွေးတခြားသောပြဿနာတွေကြောင့်ဖြစ်တယ်လို့လည်းပြောကြတာရှိပါတယ်ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်ဒီလိုမျိုးကိစ္စတွေမှာကျွန်တော်တို့စစ်တပ်နဲ့ပတ်သက်ပြီးတော့လှုပ်ဆောင်နေတဲ့သူတွေမတရားတပ်ဖြတ်မှုတွေမဖြစ်ဖို့အတွက်ကျွန်တော်တို့ကလိုအပ်တဲ့ထုတ်ပြန်ကြေညာချက်တွေအတိပေးတိုက်တွန်းတာတွေနောက်ကလိုက်နာမဲ့ပုံစံမျိုးတွေကျွန်တော်လှုပ်ဆောင်ထားပါတယ်အဲ့တော့ဒီလိုမျိုးကိစ္စမှာတကယ်လို့များမှန်ကန်တဲ့ပုံစံနဲ့အရေးကြီးဆောင်ရွက်မှုတွေရှိနိုင်မလားမရှိနိုင်မလားဒါကတော့တရားဥပဒေဘိုင်းဆိုင်ရာကျွန်တော်ပြန်ပြီးတော့ကြည့်ရမှာဖြစ်ပါတယ်ဗျ
တကယ်တော့မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးဆန့်ကျင်မှုတွေဖြစ်လာကစစ်တပ်ပိုင်းမိုင်းကျန်တာဝါတိုင်းတွေကိုတက်ခတ်ခဲ့ရကနေအခုမိုက်ကျဲအရာရှိကြီးပြစ်ခတ်ခံရမှုဖြစ်လာချိန်မှာနောက်ထပ်အလားတူပြစ်ခတ်မှုတွေပိုပြင်းထန်လာမှာကိုလည်းစိုးရိမ်မှုတွေရှိနေတယ်လို့သုံးသပ်သူတွေကဆိုပါတယ်